ဖရက်ဒ်ကာဗနောဟာအမေရိကန်တရားဝင်ချုပ်တရားသူယူသူအဖြစ်ကြံသစ္စာချင်းဆိုပြီးတော့ပါပြီ။စနေနေ့ညနေပိုင်းကထက်လွတ်တော်မှာမဲခွဲအတူတူပြေးပြီးတဲ့နောက်တရားထဲမှာပဲကြံသစ္စာချင်းဆိုခံလိုက်တာပါ။သူ့ကိုခံရအတူတူကိုကိစ္စမှာလေမင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆူဆဲချက်တွေသူ့ရဲ့ပြောဆိုပြမှုပုံနဲ့ဇယိုင်းလက္ခဏာပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြားအခြေတင်တိုက်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်ပြီးတော့အတူတူကြံချိန်လိုက်တာပါ။အထက်လူတို့ကထောက်ခံမဲ90ကောက်ကွက်မဲ48မဲနဲ့အတူတူပြလိုက်တာဖြစ်ပြီးရီပပလီကန်အမတ်50တယောက်ထဲမှာအလက်စကားပြည်နယ်ထက်လူတို့အမတ်လီဆာမာကောစကီကထောက်ခံမဲဒါမှမဟုတ်ကောက်ကွက်မဲမပေးဘဲတဲရောက်တယ်လို့ပဲမှတ်တမ်းတင်ပြီးမော်ထီနာပြည်နယ်အမတ်စတီးဗ်ဒိန်းကတမိစစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်နိုင်ပါဘူးဒါပေမဲ့ဒီမိုကရက်ဖက်ကတူဦးတည်သောထောက်ခံမဲပေးသူဂျိုးမန်းချင်းရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ90ရသွားတာပါဒီမိုကရက်အမတ်တွေထဲမှာဂျိုးမန်းချင်းကလွဲလို့ကျန်တဲ့အမတ်48ဦးစလုံးကကန့်ကွက်မဲ့ပေးကြပါလေ။မစ္စတာကာဗနောကိုခန့်ဖို့ကိစ္စကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအထက်လူတော်အမတ်တွေကိုထိတ်တဲရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီပြီးဖန်ခံရပါလေ။တရားဝင်ချုပ်တရားသူကြီးတွေဟာအနာယူရဲ့အထိဒါမှမဟုတ်ကွဲလွန်ချိန်အထိဘဝတသက်တာလုံသောက်ဝင်ရှိတာကြောင့်အသက်53နှစ်အရွယ်ဘက်ကာဗနောဟာဆယ်စုနှစ်ပေါင်းများစွာတရားဝင်ချုပ်တရားသူကြီးဖြစ်ထမ်းဆောင်နိုင်ခြင်းရှိနေပါလေ။စုစုပေါင်းတရားသူကြီး9ဦးရှိတဲ့တရားဝန်ထုတ်မှာအခုဆိုရင် conservative အယူဝါဒပဲရင်းသူတရားသူကြီး9ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ရသွားပြီဖြစ်ပါတယ်